နယူးဇီလန်ဝန်ကြီးချုပ်ဂျက်စင်ဒါအာဒန်ကယာရုကနေအနားရောမှာဖြစ်ပြီးအထွေထွေရွေးကောက်ပွဲဝင်တော့မှာမဟုတ်ဘူးလို့ဒီကနေ့ဇန်နဝါရီလ19ရက်နေ့မှာရုတ်တရက်ကြေညာလိုက်ပါတယ်။ဝန်ကြီးချုပ်တာဝန်ကိုသူ့ရဲ့ပို့ပြီးဆွမ်းဆောင်နိုင်မဲ့သူတွေရှိတယ်လို့ယုံကြည်တဲ့အတွက်ယာရုကနေဆင်းပစ်မှာဖြစ်တယ်လို့မျက်ရည်ထင်းရင်းကြေညာခဲ့တာဖြစ်ပါတယ
်။ I am leaving because with such a privileged role comes responsibility.The responsibility to know when you are the
နိုင်ငံတာဝန်ကိုထမ်းဆောင်မှုအထူးအခွင့်အရေးနဲ့အတူတာဝန်တွေလည်းတွဲပါလာပါတယ်။အဲ့ဒီတာဝန်တွေထဲမှာကိုကဥဆောင်နိုင်သူဖြစ်မဖြစ်သလားမဖြစ်ဘူးလားဆိုတာခွဲခြားနိုင်မှုလည်းပါဝင်ပါတယ်။ဒီရာဒူးရဲ့တာဝန်ကြီးမှုကိုသိသလိုကိုအနေနဲ့လုံနိုင်စွာမရှိတော့ဘူးဆိုတာကိုလည်းသိတဲ့အတွက်နှုတ်ထွက်တာဖြစ်ပါတယ်လို့ဝန်ကြီးချုပ်အာရင်းကသတင်းတောက်တွေကိုဝမ်းနည်းစွာနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ဖေဖော်ဝါရီလ9ရက်နေ့ဟာသူမအနေနဲ့ဝန်ကြီးချုပ်အဖြစ်နောက်ဆုံးတာဝန်ထမ်းဆောင်တဲ့နေ့ဖြစ်မယ်လို့လည်းကြေညာပါတယ်။ဝန်ကြီးချုပ်ဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ကာလအတွင်းစင်ခွန်မှုတွေအများပြားနဲ့ရင်ဆိုင်ခဲ့ရပေမဲ့ခက်ခဲလို့တဲ့အတွက်ယာရုကနှုတ်ထွက်တာမဟုတ်ဘူးလို့လည်းပြောပါတယ်။သူ့နေရာမှာအစားထိုးဖို့လက်ရှိအာဏာရလေဗာပါတီအတွက်ခေါင်းဆောင်တဲ့ရွေးပွဲကိုလာမယ့်တနင်္ဂနွေနေ့မှာကျင်းပမှာဖြစ်ပါတယ်။လာမယ့်အောက်တိုဘာလ14ရက်နေ့ကျရင်ကျင်းပမယ့်အထူးထူးရွေးကောက်ပွဲမှာသူ့ရဲ့လေဗာပါတီပြန်အနိုင်ရဖို့ကြိုးစားနေရချိန်မှာဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်မယ်လို့ကြေညာလာလည်းဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါကာလအတွင်းတိကျတဲ့စီကံနေချမှတ်ပြထန်းခဲ့ပေမဲ့နယူးဇီလန်နိုင်ငံဟာနိုင်ငံတကာမှာကာယောဂါကူးစက်သေဆုံးမှုအနည်းဆုံးနိုင်ငံအဖြစ်ရပ်တည်နိုင်ခဲ့ပါတယ်။အဲ့ဒီအတွက်ကြောင့်လဲသူမကိုနိုင်ငံတကာကချီးကျူးခဲ့ကြသလိုပြည်တွင်းမှာဝေဖန်မှုတွေလည်းရှိခဲ့ပါတယ်။အခုအသက်40နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်အာဒင်းဟာလွန်ခဲ့တဲ့9နှစ်ခွဲကနယူးဇီလန်မှာအသက်ငယ်ဆုံးဝန်ကြီးချုပ်အဖြစ်ပထမဆုံးရွေးကောက်တင်မြှောက်ခံခဲ့ရတဲ့အမျိုးသမီးတစ်ဦးဖြစ်ပါတယ်ခင်ဗျာ။